မင်္ဂလာပါခင်ဗျာဒီနေ့ထဲလီလိုင်းစီစဉ်မှာတော့လွတ်တော်မှ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အလားအလာတွေကိုဆွေးနွေးဆောင်မှာပါနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုတဖြည်းဖြည်းရှော့ချသွားဖို့ပါဝင်2008ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေထွက်လာပြီးတဲ့နောက်အခုဆိုရင်ပြင်ဆင်မှုထောက်ခံတဲ့သူတွေကန့်ကွက်တဲ့သူတွေလည်းအပြိုင်ဆိုင်လမ်းပေါ်ထွက်ဆန္ဒပြတာတွေတွေ့ပါတယ်ပြင်မှုစပြောကလေးကလွတ်တော်ထဲမှာလည်းနိုင်ငံရေးအရအားပြိုင်မှုတွေကြုံခဲ့တာပါဆိုတော့ဖြစ်ချင်တာဖြစ်တင်တာတွေနဲ့လက်တွေ့မှာဖြစ်လာနိုင်တာတွေဘာတွေများရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်တိုင်းဆွေးနွေးကိုကျွန်တော်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှုတ်လေးလိုင်းမှာရောက်နေပါပြီတူကတော့ဒီဖွဲ့စည်းပုံရေးရကိစ္စတွေကိုဟိုလေ့လာနေတဲ့ဥပဒေပညာရှင်ဦးသိန်းသန်းဦးကနောက်တူကတော့ဒင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဟိုတုံးသက်ချက်ကိုကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွက်ပဲဖြစ်ဖို့ဒီဆွေးနွေးမဲ့တင်ပြချက်ပေါင်း3900ကျော်ရှိပါတယ်ဆိုတော့ဒီအထက်မှာပြင်ဖို့ပဲဖြစ်ဖြစ်ပဲဖြစ်ဖို့ဖြစ်ဖြစ်ပေါ့လေတကယ်နဲ့အရေးကြီးတဲ့အပိုင်းတွေဘလောက်များများပါတယ်လို့ပြောနိုင်မလဲဆရာဦးသင်းတန်းအရင်သုံးသပ်ပေးပါလားခင်ဗျအ
ခုကအချက်လက်ပေါင်း3900ဆိုတော့ကျွန်တော်လည်းဘာတွေဆိုတာမသိဘူးပေါ့ဗျာနော်ဘာတွေပြင်ရမယ်ဆိုတော့ဒါပေမဲ့မူသဘောဆောင်တဲ့အချက်တွေကတော့ဒေတာဘောက်ပါမှာပဲကဥပမာအပြင်ဒါကျွန်တော်မှန်းကြည့်ရတာဘုံမှာ6ဆလုံးလို့ပေါ့ဗျာဒီ36မှာပါတဲ့အချက်တွေတော့နော်ရေဘောကာလဟိုကြားတဲ့အစီအမံစတဲ့အချက်တွေပါမယ်လို့မျှော်လင့်ရတာပေါ့နော်အော်တီတီကြကြတော့ကျွန်တော်တို့ဒီကောင်းတော့ဒါဥရိကြမဖြစ်သေးဘူးကြဥရိကြနဲ့ဒီဘူပေါင်းကော်မတီကနေပြီးတော့အဆိုပြုချက်တွေကိုစုစည်းလုံးကြည့်ပါသေးတယ်အဲ့ဒီကနေပြီးတော့ဥရိကြဖြစ်လာတော့မှသတ်တော်ပင်မှာအဲ့ကြတော့မှကျွန်တော်တို့အသိဉာဏ်ရမှာဆိုတော့ဒေါ်လာဆိုတော့3900ဆိုချက်တည်းအများကြီးပေါ့ဗျာလူရယ်လဲပြင်ရတာဗျာဒါကြီးကမထင်သနတ်နဲ့တည်းရေးထားရတာဆိုတော့ဟိုချက်တည်းများကြမနာဆိုတော့ 1.1 တာဝိုင်းလုပ်ကြတဲ့သဘောပါပဲအဲ့တော့ကျွန်တော်ကတော့အတိအကျကတော့ဒီကျွန်တော်တို့ဒီဟာကြရမှာပဲဥရိကြကြမှာပဲကျွန်တော်ဒီကြပြောနိုင်မှာဖြစ်တယ်
โอเคเสี่ยอู้สีดูอ๋อเมียวครับเนี่ยอู้เราดีโตตินเปียจิตบอปอก3900จอเเละมาบ่เลยตะเกเนี่ยอี้จี้ไอ้ป้ายเนี่ยบะลောက်เมียๆป่าเลยลูกเสี่ยน้าเลยท่าเลยครับ
เนี่ยอี้จี้เนี่ยป้ายสวยเลยเยลุတော့မဟုတ်ဘူးအခုလောလောဆယ်မှာ NLD ကဥဆောင်ပြီးတော့มาဖြတ်တော်ထဲมาဖွဲ့စည်းပုံလေးလာသုံးသက်ရေး55ဦးကော်မတီကိုဖွဲ့လိုက်တယ်ဖွဲ့ပြီးတော့มาဒီသူတို့ရဲ့ပထမဦးဆုံးအလုပ်ကပါလဲဆိုတဲ့ခါကျတော့ဖြတ်တော်ထဲมาဒီလူတို့ကရေကောက်တင်မြှောက်လိုက်လို့ဒီအမတ်ကြီးဖြစ်လာတဲ့လူတွေအကုန်လုံးပါတယ်ပေါ့နော်အဲ့ဒီဥစ္စာရဲ့ပါတီအစည်းအဝေးရဲ့ဘာတွေပြင်ဆင်တယ်လဲဆိုတဲ့ဥစ္စာကိုသူတို့ကစုတယ်စုတဲ့ဒီမှာကိုရဲတော်လို့ပါတီအစည်းအဝေးလည်းပါတယ်လို့တမတော်ဘက်ကလည်းပါတယ်ပါတဲ့ခါကျတော့အခုကဘယ်ဟာအရေးကြီးလဲမကြည့်မဟုတ်ဘူးအကုန်လုံးကိုဖွင့်ပေးလိုက်တဲ့ဘောဖွင့်ပေးလိုက်ပြီးတော့မှကိုရဲတော်လို့ဘယ်ပါတီကနေဘယ်လိုပြင်ဆင်လဲတင်ပါအလုံးကိုစုစည်းလိုက်တဲ့ခါကျတော့အကြံပြုချက်ဆိုပြီးတော့မှ3900ကျော်ထွက်လာတယ်အဲဆိုလိုတဲ့သဘောကအဲ့ဒါကလွတ်တော်ထဲမှာရောက်နေတဲ့ပါတီအစည်းအဝေးရဲ့သဘောထားတွေအဲအထူးအဲ့ဒါကိုထပ်ပြီးတော့ပြောရမယ်ဆိုရင်ပြည်သူလူထုကနေပြီးတော့ရေကောက်တင်မှောက်ဆိုတော့ပြည်သူလူထုရဲ့သဘောထားတွေပဲအဲ့ဒီမှာကျွန်တော်တို့ကအကြံဉာဏ်ပြောလို့ရတယ်အဲ့ဒီမှာ SNLD ဆိုရင်ရှမ်းအမေရိကဒီမိုကရေစီဖွဲ့ချုပ်ဆိုရင်ပြည်သူတွေတထောင်ကျော်တဲ့ပြည်မြင်တာ
ဟုတ်တယ်
ပြီးတော့မှရခိုင်အမေရိကရခိုင်ပါတီဆိုရင်800ကျော်တယ် MLD ကဆိုရင်တော့
တရားကျော်ပဲရှိတယ်ဟုတ်တယ်
အဲဒီခိုင်ပြောရဆိုရင်စေကူပဲရှိတယ်။ပြီးတော့မှနောက်သမရဘက်ကဆိုရင်တော့ဒါကြီးကဒီလုံလုံလေးကြီးကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတော့မှသူကဘာမှသူ့ရဲ့ဟိုသဘောထားကြီးထုတ်ပြန်တာမရှိဘူး။ဒါပေမဲ့သေးကြတာတစ်ခုကတော့ဒါကစုစည်းချက်ပဲ။စုစည်းချက်ပဲဆိုတဲ့ခါကျတော့ခုနကတော့လို့မရရေးကြည့်တယ်အရင်ကြည့်ဘူးဆိုတဲ့ဥစ္စာကိုဆရာဦးသိန်းသန်းဦးပြောသလိုပဲကျွန်တော်အခုချိန်မှာပြောလို့ဟိုမရသေးဘူး။အားလုံးကဆန္ဒရှိနေတယ်ဆိုတာကိုတရားဝင်အဖြစ်အခုနိုင်ငံရဲ့အမြင့်ဆုံးဖြစ်တဲ့ဒါလွတ်တော်ထဲမှာဒီဝင်ပြောဆိုတဲ့သဘောကိုကျွန်တော်ခင်ဗျရှင်းရှင်းပြရတယ်အဲ့ဒီကတော့ဘာဖြစ်လာလဲဆိုတော့ဒါအရင်တော့ဆိုဒီဖြစ်အမှန်ရှင်တွေပြောခဲ့တာရှိတယ်အဲဒါကြီးကအလွာတီးကြီးကအတိုင်းကြီးကအကုန်လုံးဟိုအချက်ပြထားတယ်အဲ့ဒီကမှရန်ကန်တို့အများကြီးနည်းနဲ့ထောက်ခံရတယ်ဆိုတဲ့ဥစ္စာကိုမမှန်ပါဘူးဆိုပြီးတော့မှဖြစ်တော်နေပြလိုက်တယ်ဆိုတဲ့သဘောလို့ကျွန်တော်ပြော
ဟုတ်ကဲ့ဟိုဆိုတော့အခုဒီအကြံပြုချက်တွေဒီဘက်အခုတင်ပြချက်တွေတရားပေါ့အကုန်လုံးလဲမှာပေါ့လေဒီတချို့ကထောက်ပြနေတဲ့ချက်တွေရှိပါတယ်ဒီတန်းသားပြည်နယ်တွေမှာအဲဒီဝင်းကြီးချုပ်ရွေးချယ်ခွင့်ကိစ္စလိုမျိုးနောက်အခြေခံအုပ်ချုပ်ရေးရန်ရည်ဖြစ်တဲ့ဒီရက်ကြီးတို့မြို့နယ်တို့အုပ်ချုပ်ရေးပိုင်းတွေနောက်တခါဒီဖွဲ့စည်းပုံအခြေခံဥပဒေခေါ်ယုံမှဟိုနိုင်ငံသားတွေတိုင်ကြားခွင့်မရတဲ့ကိစ္စမျိုးဟိုစသဖြင့်ဒီလိုကိစ္စမျိုးတွေမှာဒီအထက်ကဟိုဥဆောင်ပါတီဖြစ်တဲ့ NLD ဘက်ကတင်ပြတာမျိုးတွေမရှိဘူးဆိုပြီးတချို့ကထောက်ပြတာတွေရှိပါတယ်တိုင်းရင်းသားဟိုအင်အားစုတွေဘက်ကတော့တင်ပြတဲ့ချက်တွေထဲမှာတော့တချို့ဒီကိစ္စတွေပါတာပေါ့လေဆိုတော့အခုတင်ပြချက်တွေထဲမှာပေါ့လေဟိုပြန်နေတယ်လို့ယူဆဟိုလုံတင်ရသားနဲ့ကြံနေတယ်လို့ပြောနိုင်တဲ့အကြံပြုချက်မျိုးတွေရောဘာတွေရှိမယ်လို့ဆရာဦးသင်းသန်းနားလည်လဲခင်ဗျာ
ဒီနေ့တော့ဒီပေါ်ရ3900ဆိုအများကြီးပဲဗျခုနကရှမ်းဒီမြို့သားလူစုဖွဲ့ချုပ်တို့ဒီက1000ကျော် ရခိုင်ကလည်းများတယ်ပေါ့နော်အဲ့တော့အဓိကကြတဲ့အချက်ကကျွန်တော်တို့ကခုနဟိုဆရာစီလူအောင်ပြောသလိုပဲဒါကကျွန်တော်တို့လွတ်တော်ဟိုတရားဝင်သင်ပြကြတာပေါ့ဗျာကိုချက်လက်တည်းတကယ်တမ်းကကျွန်တော်တို့ကတရားကြီးကိုပြင်ဖို့စမ်းစင်ရကြဖို့လည်းလို့မရဘူးဗျာအဓိကအကြဆုံးအချက်ကဘာကိုပြင်ရမှာလဲဆိုတော့ဒီဖော်စီဝင်တရားဝင်ရည်တဲ့အခါမှာအသက်ဝိညာဉ်ရှိတယ်ဗျာအဲ့ဒီအပေါ်ကနေတော့ရည်ရတာအဲ့ဒါပါလဲဆိုတော့ popular sovereignty power of people ဆိုတဲ့အပိုင်းပေါ့ဗျာဒါ18ရာစုကပေါ်ခဲ့တဲ့ဟာဒါကဘာလဲဆိုတော့အာဏာသည်ပြည်သူ့ဆံကစွန့်တက်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့အခြေပြုပါမှာဒါဒီမှာလဲကျွန်တော်တို့ဒီ2008ဖွဲ့စည်းပုံပုံပါလေးမှာတော့ပါတော့ပါတယ်ဒါပေမဲ့အဲ့လိုပါပြီးတဲ့ဟိုကကျွန်တော်တို့ဥပမာအားဖြင့်ပေါ့ဗျာ6ဆလုံးမှာကြာတော့တက်မတော်ကအမျိုးသားနိုင်ငံဥဆောင်ခန်းကစင်စက်မပြခေါင်းဆောင်နိုင်ကြီးကိုလမ်းဖွင့်ပေးရမယ်ဟာလို့နောက်တစ်ခါဟိုဒီအစင်တိုင်းအစင်တိုင်းမှာတက်မတော်ကကုသတယ်တွေကိုပါနေတဲ့ဟာလို့နောက်ရေးပေါ်အခြေအနေမှာကာကွယ်ရေးဦးစီးချုပ်ကဒီရောမခိဘရင်လိုအလေခိဘရင်များလိုဒါဒီအာနာတော့အဆုံးတယောက်ခဲကျင့်သုံးနိုင်တယ်ဆိုတဲ့ကိစ္စရက်ဒီဟာကျွန်တော်တို့ဖွဲ့စည်းပုံရည်ကြီးတဲ့ဥဖွဲ့စည်းရဲ့ဖွဲ့စည်းပုံတွေမှာဘာမှခိဖြစ်တယ်အာနာဒီပြည်သူထံကတက်ဆင်းရမယ်ဆိုတဲ့အခြေခံစိတ်ဓာတ်ဝိညာဉ်ချုပ်နေတယ်ပြည့်ရင်းနေတယ်ပေါ့နော်ဆိုတော့အဲ့ဒီအချက်ကိုပြည်လို့ရှင်ကျန်တာတွေကအော်တိုမက်တစ်ပါသွားမှာအဲ့တော့ပါသွားမှာဖြစ်တဲ့အတွက်ဒီအချက်အချင်းအရေးကြီးဆုံးအချက်ဖြစ်တယ်ကျန်တဲ့ပြောနေတဲ့အချက်တွေဟာစံစင်ရတပုတ်လိုက်တဲ့အချက်တွေကြီးရဲ့တကယ်ဒီလူသားလူမှုရဲ့ဆန္ဒလူမှုရဲ့ယူကျဲခွင့်နော်လူမှုကြီးရဲ့အချုပ်ချာအာဏာမှာအာဏာပိုင်ကလူမှုဖြစ်တယ်ဆိုတဲ့အချက်ကိုတိဆောင်းနိုင်မယ်ဆိုဒီပြဿနာအပြည့်လေလေကကျွန်တော်တို့အဲ့ဒီအချက်ကမပါဖြစ်ပါဘူးဒိုရိမ့်မယ်လို့ခင
်ဗျဟုတ်ကဲ့ဆရာဦးစီသူအောင်မြောင်းခင်ဗျာအခုကျွန်တော်တို့ဟိုပေါ့လေအခုအချက်တွေဘလောက်ပဲများများပေါ့လေဒီထဲမှာဟိုမပါမဖြစ်ပါဘူးပါဖို့လိုတယ်ဆိုတဲ့ဟာမျိုးရောဘလို့အချက်မျိုးတွေရှိမလဲဆရာ
အဲ့ဒီဥစ္စာကတော့ခုနကတော့ဆရာဦးစီသူအောင်ပြောတာတော်တော်ပြည့်စုံသွားပြီအဲ့ကျွန်တော်ခတ်ပြီးတော့ပြောရမယ်ဆိုရင်အခုဆိုရင် NLD အစိုးရကပြောထားတယ်အဲ့ဒါပါလဲဆိုတော့တိုင်းသားတွေလည်းဒါသဘောထားတူညီတယ်ကျွန်တော်တို့တိုင်းပြည်ကိုဒီမိုကရေစီဆက်ရက်ပြည်တော်စုတည်ဆောက်မယ်လို့ပြောထားတယ်။အဲ့တော့အခုချိန်ဒါကျွန်တော်တို့တိုင်းပြည်ကငြိမ်းချမ်းလည်းမရသေးဘူး။ဒီနေ့ဖြစ်တယ်လည်းဖြစ်တယ်။တိုင်းပြည်ရဲ့ဒါဆက်ရက်ပြည်တော်စုကိုတည်ဆောက်ခြင်းနဲ့ပြည်သူလူထုတရားလုံးကလည်းဒီမိုကရေစီပြည်တော်စုကိုတည်ဆောက်ခြင်းနဲ့အဲ့ဒီဥစ္စာနဲ့ပတ်သက်တဲ့အချက်လက်တွေကအဒီမှာပြင်ပြရှိတဲ့ဥစ္စာတွေကအဓိကဖြစ်လာနိုင်တယ်လို့တော့ဟိုကျွန်တော်ကထင်တယ်။ဘာဖြစ်လို့ဆိုတော့ဒီဥစ္စာကိုဒီနေ့ကာလမှာပေါ့နော်။သမ္မတဦးသိန်းစိတ်အစိုးရလက်ထက်ကလေးကတက်မလို့ခေါင်းဆောင်တွေအကုန်လုံးကလည်းမငြင်းဘူး။ကျွန်တော်တို့နိုင်ငံကိုဒါဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ပါမယ်ဆိုပြီးတော့သူတို့လည်းတစ်ဖက်ကပြောနေတာပဲအဲ့တော့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ဖို့အတွက်ဒါအခြေခံကျတဲ့အခြေခံချတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့လိုတာပေါ့ဒါအရင်ရိုးရှင်းတယ်အဲ့ဒီစားဖြစ်အောင်ပြည်ပြရမှာပေါ့အဲ့လိုပြည်ပြတဲ့အခါကျတော့မှသာအလုံးကြီးမှန်းတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတည်ဆောက်နိုင်မယ်လက်ရှိတိုင်းပြည်တွေနဲ့ဖြစ်ပွားနေတဲ့ပြည်ပခါတွေဖြစ်ပွဲတွေချုပ်ငြိမယ်ဒီတော့မှသာအဲ့လိုမျိုးငြိမ်းချမ်းတော့မှသာတိုင်းပြည်ကိုစီဝါရေးဖွံ့ဖြိုးတိုးတက်ပြီးတော့မှနိုင်ငံကနဲ့ရေမောင်တိုင်းပိုင်နဲ့အနေထားကိုကြောက်နိုင်မှာပေါ့အဲ့ဒီအချက်လက်တွေကအဓိကကြမလို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုကိုယ်တိုင်းပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်မှာရောက်နေပါတယ်ကျွန်တော်တို့စာရီပြဖို့ထားတာလည်းစိတ်ဝင်စားနဲ့ရေးထားရလည်းတော်တော်များနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုယ်တိုင်းပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုအလှည့်ပေးခြင်းပါတယ်အရင်ဆုံးတူဦးကတော့ကနေဒါနိုင်ငံကဦးညွန့်လာပါဦးညွန့်လာတဘောတာဆွေးနွေးခြင်းတာရှိရင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ယခုလက်ရှိအနေအထားအရဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ NLD နဲ့စစ်အုပ်စုကပုတ်တိုက်မှုတွေကနေပြီးတော့အခုထိတ်တိုက်ရင်ဆိုင်မှုအဆင့်ကိုရောက်နေတယ်လို့ကျွန်တော်မြင်ပါတယ်ခုနဆရာဦးစီသူအောင်မြင့်တို့ဆရာဦးသိန်းတန်းဦးတို့ပြောတဲ့စကားတွေမှာအကုန်ပြည့်စုံပါတယ်ပြည်သူ့ထံကအာဏာဆင်းသက်ရမယ်လို့ဆိုထားပါတယ်ဒါကြောင့်မလို့ဒီမှာ85ရာခိုင်နှုန်းရဲ့ဆန္ဒကို25ရာခိုင်နှုန်းစစ်တပ်ကပယ်ဖျက်နိုင်တဲ့ဥပဒေကလုံးဝတရားမျှတမှုမရှိပါဘူးနိုင်ငံတော်ကဒီအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရမယ်လို့လေးစားလိုက်နာပါမယ်ဆိုတဲ့အချက်တွေနဲ့ချီနှောင်တုတ်ပြီးတော့ပြည်သူ့ဘဝ2008ဘောင်ထဲမှာအချုပ်နှောင်ခံနေရတယ်လို့မြင်ပါတယ်ဒီကနေပြီးတော့ရုပ်ရက်ဖို့လိုတယ်ဒါကြောင့်မလို့ NLD အစိုးရအနေနဲ့မိမိရဲ့လုံပိုင်ခွင့်တွေကိုခိုင်မာပြတ်သားတဲ့မူဝါဒနဲ့ပြည်သူ့ကိုမျက်နှာမူပြီးတော့အဆုံးပြတ်ပြုရမှာဖြစ်ပါတယ်နောက်တစ်ချက်ရေးကြည့်တာကဖြစ်နေတာကတမင်နယ်ကြားတကူထဲမှာဆက်နေရင်တော့တနေ့ကြားစားခံရမှာသိကြပါတယ်ဒါကြောင့်မလို့ NLD အနေနဲ့လည်းခုနပြောလုံပိုင်ရင်းရှိတဲ့နေရာမှာမိမိကိုယ်ကိုမိမိလွန်စွာအထင်ကြီးတာတို့ရန်သူရဲ့အင်အားကိုမခံမနိုင်တာတို့စီမံအုပ်ချုပ်ရေးကဏ္ဍတွေမှာအမျှော်မြင်တဲ့ညာအမျှော်မြင်နေရတာတွေဖြစ်နေပြီးဆိုရင်တော့အဲ့ဒါဆုံးရှုံးမှုတွေဖြစ်မယ်ဒါကိုလည်း NLD အစိုးရအနေနဲ့ပြင်ဆင်ရပါမယ
်
တကယ်လို့နောက်ဆုံးအချိန်ကြီးကျွန်တော်ပြောချင်တာကဒီစစ်တပ်ကတော့ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကိုအသက်နဲ့လဲကာကွယ်မယ်ဆိုတဲ့အတွက်ကြောင့် မြင်းဆန်နေမှာပဲအဲ့တော့နောက်ဆုံးမှာဒီ45ဦးကော်မတီအနေနဲ့ပြည်သူစစ်တမ်းကိုကောက်ယူပြီးတော့ပြည်သူ့ရဲ့ဆန္ဒကိုဖော်ထုတ်စေချင်ပါတယ်ဒါမှပဲခုနပြောဒီပြည်သူ့ဆန္ဒကိုမလေးစားရင်တက္ကသိုလ်နိုင်ငံတော်ရဲ့ပြဿနာအရရကဲတာဝန်အသူ့ဘက်မှာကြားရောက်သွားမှာဖြစ်ပါတယ်အခုကဒီတရားမျှတမှုမရှိတဲ့ဒီဥပဒေကိုဥပဒေနဲ့ညီဖို့လိုပါတယ်လို့ဆိုရင်အဲ့ဒီဥပဒေကြီးကရောတရားဥပဒေနဲ့ညီညွတ်မြတ်တာတင့်တယ်တဲ့အနေအထားမျိုးမရှိတာပြည်သူအားလုံးလည်းသိတယ်ဒါကြောင့်မလို့ပြည်သူအားလုံးမှာပူပေါင်းပါဝင်ဆောင်ရွက်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝဖျက်သိမ်းပြီးတော့အသိပြန်ရေးဖို့ပဲလိုတယ်အခုကပြင်ဆင်ရမယ့်ဥပဒေကတကယ်ခက်တာတွေက94ခုလောက်ရှိတာတွေကိုတွေးနေရတယ်နောက်3950ဆိုတော့နှစ်ပေါင်းများစွာကြာအောင်မယ်ဒီလိုမျိုးပြင်လို့မရပဲနဲ့အားလုံးလုံးဝဖျက်သိမ်းပြီးတော့သာအစ်ပြန်ရလေရေးဆွဲတာကအမြန်ဆုံးဖြစ်မယ
်
ပြင်ဆင်နေရင်လည်းအဖာသေးမြောင်များစွာနဲ့ကြည့်မကောင်းရှုမကောင်းတဲ့ဥပဒေကြီးပဲဖြစ်နေမယ်လို့ကျွန်တော်အနေနဲ့ပြောကြလို့ပါတယ
်ဟုတ်ကဲ့တော့အခုတော်တော်ရှင်တယောက်ကကျွန်တော်တို့တိုင်းရိုက်နားထောင်နေနဲ့မှတ်ချက်ပေးရလဲအခုပြောသွားတဲ့ဟိုကောက်ချက်နဲ့နည်းဆင်ပါလေသူကတော့ဥတုဆိုတဲ့အကောင့်ပါရှင်ပါသူကဗာရေးထားလဲဆိုတော့ဟိုသူတို့ဘာသာရေးသူတို့ဘာသာအတည်ပြုထားတယ်2008ဥပဒေကိုပြင်ဖို့မပြောနဲ့ဆက်ကလှန်ပြစ်ဖို့တော့ကောင်းပါလေတိုင်းပြည်တိုးတက်စေခြင်းတိုင်းပြည်ကိုတကယ်ချင်း2008ဥပဒေပြင်ဆင်ဖို့တတ်မလို့ကလည်းသဘောတူဖို့ကောင်းပါလေဆိုပြီးတော့ရေးပါတယ်နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာလည်းရှိပါသေးတယ်အဲ့ဒါကတော့သူကတော့ဥတင်ငွေဖြစ်ပါတယ်သူစာထဲမှာတော့ဒီဥပဒေတစ်ခုပါတဲ့နံပါတ်1တရားမျှတမှုနံပါတ်2သာဓုညီမျှမှုနံပါတ်3ကောင်းသောစိတ်စေတာတို့နဲ့ပြဋ္ဌာန်းမှသာဥပဒေတစ်ခုမြည်ပါတယ်တဲ့2008ခုနှစ်အခြေခံဥပဒေဟာအထက်ပါတုံးချက်နဲ့မကန့်ညီပဲပြဋ္ဌာန်းတယ်ဆိုတော့တတိုင်းပြည်လုံးသိပါတယ်တဲ့တကယ်တော့ပြင်ဖို့မကောင်းပါတဲ့အသိရင်ပိုကောင်းမယ်လို့ယူဆပါတယ်ဆိုပြီးတော့သူကကြံတဲ့ဟာတွေလို့သူဆက်ရေးထားရှိပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်ပေးထားတာတော်တော်များလည်းရှိပါတယ်မဆုမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမောင်ပိုးဆိုတဲ့အကောင့်ကတော့ကျွန်တော်အထင်ကတော့ပုံမှန်4369တော့အရင်ဦးဆုံးပြင်နိုင်အောင်စူးစမ်းရပါမယ်တဲ့မဟုတ်လို့ရှင်တော့အဲ့ဒီ25ရာခိုင်နှုန်းအဖွဲ့ကတပြုံလုံးမတ်တက်ရက်လိုက်ကန့်ကွက်လိုက်နေပဲပြီးသွားမှာပါပဲတဲ့ခိုင်ခိုင်ဆိုတဲ့အကောင့်ကတော့ပြင်လို့မရပါဘူးတဲ့မရအောင်ကိုလှုပ်ထားတာပါတဲ့မရမှန်းလဲနိုင်ငံရေးသမားတွေသိကြပါတယ်တဲ့ပြင်လို့ရရင်တော့တိုင်းရင်းသားတွေ25ရာခိုင်နှုန်းတော့အကျိုးများပြီးတော့ဗမာတွေကတော့100ရာခိုင်နှုန်းအကျိုးများမှာပါတဲ့ပြင်လို့ရရင်တော့မှတိုင်းခုနှစ်တိုင်းကလွတ်တော်ကိုယ်စားလှယ်တွေကတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေတင်တဲ့အဆိုကိုကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေပယ်ချခံခဲ့ရမှာသိကြပါတယ်တဲ့မထွေးဆိုတဲ့အကောင့်ကတော့2008အခြေခံဥပဒေပြင်ဆင်တာထက်အသည့်အကုန်ပြန်ပြီးရေးဆွဲတာကိုပဲပြုလုပ်စေချင်ပါတယ်တဲ့။ဘာကြောင့်လဲဆိုတော့ပြည်သူတွေကိုယ်တိုင်ပါဝင်ရေးဆွဲထားတာမဟုတ်တဲ့အတွက်ဘယ်အချက်ကအရေးပါပြီးအရင်ပြင်သင့်တယ်လဲဆိုတာကိုဒီနေ့အထိတောင်မှနားမလည်တဲ့ပြည်သူတွေကအများပြပါတဲ့။ရှုပ်ထွေးပြီးတော့လှည့်ပြားလွယ်တဲ့2008ခြေဦးဟာစစ်အာဏာရှင်တွေရာသက်ပံအုပ်ချုပ်ဖို့ပဲရည်ရွယ်ရေးဆွဲထားတာဖြစ်ပြီးတော့ဘယ်လိုအချက်တွေကိုပဲပြင်ဆင်ပါစေအဖွဲ့နဲ့အပိတ်ကတော့ကြိုတင်စီစဉ်ပြီးသားဖြစ်နိုင်ပါတယ်တဲ့။ဒါကြောင့်မို့လို့အချိန်ကုန်ပြီးတော့ပြည်သူအတွက်အကျိုးမရှိပါဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီသောတာရှင်တို့ရဲ့စာရင်မှာတော့ဒီပြင်ဆင်နိုင်မယ့်အလားအလာပေါ်မှာတန်တဲ့အမြင်တွေတွေ့ရပါတယ်။ဆိုတော့ဆရာဦးသိန်းတန်းဦးကြီးကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ရင်းမှာဟိုတော်တော်များများမြင်ကြတာအဓိကဟန်တာတက်မလို့ဖြစ်မယ်ဆိုပြီးတော့မြင်ကြပါတယ်။ဒါမှမဟုတ်ဟိုတက်မလို့ကောက်ဝဲဦးစည်းချုပ်ကိုလည်းပြောထားဘူးလားရှိပါတယ်။တကယ်လို့လိုအပ်လို့ပြင်ရမယ်ဆိုရင်ကောက်ဝဲကမရှိဘူးဆိုပြီးပြောပါတယ်။ဒါပေမဲ့တကယ်ပြင်တဲ့အခါမျိုးမှာဘလောက်တိုင်းတာတွေလက်ခံမယ်လို့ဆရာသုံးသပ်ပြင်လဲဆရာ
။ကျွန်တော်တို့တမ်းရချီလေဗျအဲ့ဒါကိုကောင်းတော်ဟိုကာဘယ်ဥယျာဉ်ကြီးရတယ်ဆောကြီးတွေပြောပါတယ်ဒါကျွန်တော်တို့ပြင်မှာပြင်ရချီပြင်မှာလို့ပြောနေတာပေါ့နော်ဒါဥရိနေကြီးဒီနာပါပြင်နေနည်းခဏရှိတာပဲလို့ပြောကြတော့အဲ့ဒီတော့ဖွဲ့စည်းပုံဆရာဦးတွေလွတ်တော်တဲ့ဒီမိုဆိုတာ436ကာအင်းမြခါဝေးရပထမ195ခုဒါကလွတ်တော်တဲ့မှာ၄ပုံ၃ပုံတော့ရွေးချယ်ခံကုလို့အကုန်လုံးကဒါစာညာအကြံခံရေး NLD အကုန်လုံးသဘောတူညီတောင်မှသမတော်ဘက်ကသူရဲကောင်းတယောက်ဒါမှမဟုတ်လို့ရှင်အယူတယောက်စိတ်ဖောက်ပြီးတော့ကျွန်တော်တို့ဘက်ကိုမဲပေးမှာသူတို့ဘက်ကိုမဲပေးမှာရက်ဖရန်ဒမ်ကိုရောက်ရက်ဖရန်ဒမ်မှာမဲပေးမှရှိသူထက်ဝက်တော်ကနာနာမဲပေးမှာရှိမှာဖြစ်တဲ့အတွက်ဒါနောက်တစ်ခုမှလည်းနှစ်162ခုနေမှာလည်းဒီတိုင်းမှာစေဖို့တော်ကိုတမဲကြိုးရမယ်ဆိုတော့တို့တော်ထဲမှာပြင်မာလို့ပြောတာဟာမပြင်းနဲ့လို့ပြောတာနဲ့အတူတူပဲရတယ်တို့တော်ထဲမှာပြင်းရေးဆိုတာကတော့ကျွန်တော်ပြောပြမယ်ဒုတိယအတ္တဇင်းနဲ့ဓမ္မတိယအတ္တဇင်းကဖြစ်နေပါတယ်ဆုံးတော့တဲမှာပြင်ဖို့ဆိုတာဘယ်နည်းနဲ့မှဖြစ်နိုင်မှာဟုတ်လားလားမရှိပါဘူ
းဟုတ်ကဲ့ဆိုတော့ဆရာဦးစီစုအောင်မြင်အမြင်ရောခင်ဗျာအခုကျွန်တော်တို့တကယ်တော့လွတ်တော်တဲမှာပြင်မယ်ဆင်မယ်ဆိုလို့ရှိရင်တက်မလို့ကဘယ်လောက်ထိဟိုပါဝင်လာမယ့်အလားအလာမျိုးရှိလဲ
အဲဒီဥစ္စာနဲ့ပတ်သက်ရင်တက်မလို့ကကိုကြီးဦးစီးချုပ်ပြောတဲ့ဥစ္စာတွေကအဲကျွန်တော်မူကျဲ2မျိုးလောက်ကျွန်တော်ကြားဘူးတယ် အမှုပဲတစ်မျိုးကဗာလဲဆိုတဲ့ခါကျတော့အာဒီဖွဲ့စည်းပုံအခြေခံဥပဒေကဒီလိုဒီလိုပဲတည်ပြီးရည်တည်ပြီးထားတယ်အဲဘယ်လိုဖြစ်တာပေါ့နော်အဲ PA လို့ဆိုတဲ့ခါကျတော့အခုဆိုရင်ပဲတိုင်းပြည်မှာအပြောင်းအလဲတွေဖြစ်တာပေါ့ဒီဖွဲ့စည်းပုံအခြေခံဥပဒေကြောက်ပဲ2015ရေကောက်ပွဲမှာ NLD ပါတီကအာဏာရပြီးတော့မှအဆွေရတော့ဖြစ်နေပြီအဲ့ဒါကဘာလို့ပြောင်းရမှာလဲဆိုတော့ပြောတဲ့အမျိုးရှိတယ်လို့မျိုးဟိုပြီးခဲ့တဲ့အဲ့ကျွန်တော်တို့ဟိုဥစ္စာပေါ့နော်ထိပ်ပြီးအစီအွေပွဲမှာပြောရတာတခုကတော့အဖွဲ့စည်းပုံကိုပြင်ဖို့လိုရင်လည်းပြင်ပါမယ်ဥပမာအားဖြစ်ဆိုရင်ဒီပြောတာကတိုင်းနယ်ဒီနယ်ဒီမှာအဲ့ဘုလားတော်လို့တက်ဆိုင်ရာလွတ်တော်ပေါ့ဒီနယ်လွတ်တော်ဒီကရွေးချယ်တင်မြှောက်ပေးတဲ့လူမျိုးအဝန်ကြီးတွေနဲ့ခန့်လာမျိုးတွေဆိုရင်ဒါတက်မလို့ဘက်ကလည်းပြင်ဖို့ရှိပါတယ်ပါလေဆိုအဲ့လိုပြောရတယ်ရှိတယ်ရှိတဲ့ခါကျတော့အခုတော့ကတီသဘောရအခုဖွဲ့စည်းပုံသဘောရပြောမယ်ဆိုရင်တက်မလို့ဘက်ကပြောနေတာကတော့ဟိုတခုတည်းပဲဖွဲ့စည်းပုံပါလေဒီတိုင်းပဲပြောရတယ်တက်မလို့ကသဘောမတူရဲ့ပြာဘာပြင်လို့မရဘူးဒါတော့ယူရှင်းတယ်ပဲအဲဆိုတဲ့ခါကျတော့ဒီအကြီးကိုသူကလည်းဆက်ပြီးတော့ဟိုတည်နေစီခြင်းလဲဒါပေမဲ့အခုလိုလောက်ကျမှာနှစ်ခုပေါ့တစ်ခုကတက်မလို့ကာကွယ်ရေးဥပဒေကပြောထားတယ်ဗာလဲဆိုတော့အဲတိုင်းပြည်မှာဝင်ရုပ်ရေးတဲ့ကိစ္စမှာဒီနယ်စစ်တော်တွေကဟိုရွေးတဲ့ဥစ္စာကိုဟိုဗာလဲဝင်ရုပ်တည်ရမယ်ဆိုတဲ့တစ်ချက်လောက်ပြောထားတာရှိပေမဲ့အခု45ဦးကော်မတီရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကတော့တက်မလို့ကုစရေတွေကဟိုဗာလဲထားတယ်ဆိုတော့ဒါကြီးကဖွင့်ပြပုံနဲ့မညီညွတ်လို့သူတို့တွေကဟိုပါလေပါတော့ပါဝင်နေတယ်ဒါပေမဲ့ဘလို့မှဟိုချင်းလူချက်တွေမပြီးပါဘူးဆိုပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့သူတို့အနေနဲ့ဘာတွေကိုပြင်ပြပါတယ်ဘာတွေကိုမူလတိုင်းထားကျင်ပါတယ်ဘာတွေကိုတော့ဟိုပါလေထောက်ဥစ္စာပေါ့နော်ဆက်ပြီးတော့မှပြောင်းလဲကျင်ပါတယ်ဒီဥစ္စာဘာသဘောထားမှမပြီးပဲနေနေတာကိုကျွန်တော်ကတွေ့ရတယ်အဲ့တော့ဟိုလောက်ကံရတော့အရန်ဆက်ပါလိမ့်မယ်ပြကြတာကတော့ကိုရတော်ကပြောပြလို့ပဲတတ်မလို့ကသဘောမတူရဲ့အမဲခွဲတဲ့ခါကျရင်ကျွန်တော်ရှိမှာနမူနာလည်းရှိခဲ့တယ်အဲ့ဒါပြောဥရှိမှာတော်တော်ဟိုအကြီးကျယ်ဖြစ်နေတဲ့ကာလတုန်းကလည်းအဲပြည်ခိုင်ဖြိုးကဥဆောင်ပြီးတော့မှအများကြီးတင်ခဲ့တယ်တရားဖွင့်ပြီးဖို့ပြည်ရေးအတွက်ဘာတစ်ခုမှအရာမရောက်ခဲ့ဘူးအခုလိုဆိုတတ်မတော်ကဘာမှသဘောမတူဘူးအဲ့တော့ဒီဟာမျိုးလည်းဖြစ်သွားနိုင်တယ်ကျွန်တော်ကျေမှာတော့အဲ့ဒီအခြေအနေတိုင်းသွားလို့လို့ပဲကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလေးလေးလိုင်းမှာမှရှိနေပါတယ်ကိုနိုင်ဖြစ်ပါတယ်ကိုနိုင်ဆွေးနွေးနေတာမင်းမြင်နေတာဆွေးနွေးမင်းမြင်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဒီတော့မှာပြမို့ဆိုတော့ဘလိုနည်းမှာမဖြစ်နိုင်ဘူးပြောနေနေတာပြင်းစေချင်တာကတော့မြန်မာပြည်ပြည်ပြည်သားအားလုံးရဲ့မဲခန္ဓာနဲ့ကုလိုမျိုးဆက်ဆောင်ဆံရွေးကောက်ပွဲတွေဒီဥပဒေကိုပြင်လို့လဲဒီလူရဲ့ခန္ဓာနဲ့မဲခွဲပြီးတော့ပြင်တာအကောင်းဆုံးလို့ကျွန်တော်လည်းပြင်ဆွတ်တော့မှာတော့ဘလို့မှာပြင်တယ်ဘာလို့ဆိုတော့အစရာကန့်ကွက်တော့ပဲတော်တစ်ခုပြောချင်တာကကိုကဘာနဲ့တူလဲဆိုတော့တခုကလူပြန်ဟောင်းဖြစ်နေတဲ့ပုံစံမျိုးဖြစ်နေတယ်ဒီလူတော်စပေါ်စီကိုအခြေခံဥပဒေကိုပြင်ဖို့ကပေါ်စီကိုအခြေခံဥပဒေနဲ့မညီဘူးဆိုလို့ရှိရင်ကိုကိုတိုင်ရရော20အတလကြီးဒီမှာဒုတိယသမရနေရာမှာလည်းအတလကြီးမဲမကြီးပဲနဲ့ဝင်းထိုင်နေတာရောအဲ့ဒါတော့တိုင်းဘာလဲ PDG ရဲ့ပြည်နာကိုဂုံတိတ်ခါကိုစော်ကနေလည်းမတူလားလို့ဦးမင်းအွန်လိုင်းကိုကျွန်တော်ဒိတ်နေနေပါတယ်
โอเคโอเคคุณไอ้ชื่อนี้ไปแล้วเจซูบาสรุปเราสายยาไปปู่ท่าได้ปกกูนี่แหละตลอดเมียชื่อนี่บาได้ดิทีเนี้ยตะอู้ก็တော့เมธีลาမျိုးอ่ะอู้ใส่หมองมามัสุมมผัดๆไปวางครับ
ลွတ်တော်ก็ဖွဲ့ซี้ตาวินไปดาโกเลซ่าไล่นาปีตက်มรอมาโกซะเลเมียปูบ้องคอมเมดี้มาปาวินแก้จาบาได้ซุยนี่ดาริโกแลจ้านาแก้จาบาได้ தோ ดอแลมีโตมาซุยนี่แก้เจไม่ชื่อแก้จาบาอูดาตรุเยตบอราสนะอไตมาပူပေါင်းကော်မတီဖွဲ့စည်းတာဟာ2008ဖွဲ့စည်းပုံမှာလှုပ်ထုံးလုံနည်းနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့ပါသေးတယ်လွတ်တော်ကလက်မခံခဲ့ပါအခုပူပေါင်းကော်မတီရဲ့အစီအခံစာကိုလည်းအချက်၃ချက်တင်ပြပြီးတော့ကန့်ကွက်ပါတယ်မဖြစ်မနေပြင်ရမယ့်ပုံမှန်တွေကိုလည်းဆွေးနွေးခဲ့ပြီးဖြစ်လို့တက်မတော်ကတည်ပြီးဖြစ်ပါတယ်ဖွဲ့စည်းပုံကိုမြည်တို့ပြင်ပြီးလို့တက်မှတ်ပြီးအတိပြုချက်ရယူတဲ့အချိန်မဟုတ်ပါ2008ဖွဲ့စည်းပုံအခန်း7အတိုင်းလိုက်နာဖို့မလိုသေးတဲ့အတွက်ပူပေါင်းကော်မတီကိုလွှတ်တော်ရဲ့လုပ်ပိုင်ခွင့်ဘောင်အတွင်းကအများရဲ့ဆန္ဒရယူပြီးဖွဲ့စည်းပေးခဲ့တာကိုတွေ့ရပါတယ်။ရှေ့ဆက်ပြီးလို့ရပါကတော့ပူပေါင်းကော်မတီအစီအခံစာပါပြင်ဆင်သင့်ကြောင်းတင်ပြတဲ့ဥပဒေပုံမှန်မူချမ်းများကိုလွှတ်တော်ကိုယ်စားလှယ်အားလုံးတဦးချင်းကသဘောထားများတင်ပြီးတော့ဆွေးနွေးကြရမှာဖြစ်ပါတယ်။ထို့အချိန်ခါကျမှ2008ဖွဲ့စည်းပုံကိုထို့ဖွဲ့စည်းပုံပါပြဋ္ဌာန်းချက်များနဲ့အညီပြင်းထန်တာကိုမိမိတို့လိုအပ်လူလားချက်တဲ့အညီဖြစ်ခဲ့ရင်တက်မတော်ကလက်ခံနိုင်စရာအကြောင်းရှိလို့အောင်မြင်နိုင်လိမ့်မယ်လို့ထင်မြင်မိပါတယ်ခမားဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါကတော့မိထီလာမျိုးကဦးစိန်မောင်ပါနောက်တူကတော့ကိုရွှေခဲဆိုတဲ့ပုဂ္ဂိုလ်ပါသူစာတော့နန်းလောင်မှာဖတ်ပြပေးပါ
2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ NLD အစိုးရအနေနဲ့ပနမကြိုးပမ်းမှုပြုခဲ့ပါတယ်။ပြင်ဆင်ရေးညှိနှိုင်းမှုပူးပေါင်းကော်မတီကိုလွှတ်တော်ကအများဆန္ဒခံယူပြီးတော့ဖွဲ့စည်းတာဝန်ပေးခဲ့ပါတယ်။ဒီကော်မတီဖွဲ့ရဟာ2008ဖွဲ့စည်းပုံရဲ့လှုပ်ထုံလှုံနေနဲ့မညီဘူးလို့လှုပ်ထုံလှုံနေပိုင်းကိုတော့အတိအကထားပြီးတော့တက်မတော်အစုအဖွဲ့ကတင်ပြကန့်ကွက်ခဲ့ပါတယ်။ပြင်ဆင်ဖို့လှုပ်တာမဟုတ်ဘူး။ပြင်ဆင်နိုင်ရင်အတွက်ပြင်သစ်နာပြင်ဖို့အတွက်ပဲညှိနှိုင်းမှုပူးပေါင်းကော်မတီကိုဖွဲ့ရဆိုပြီးလွှတ်တော်ကဖြေခဲ့ပါတယ်။တက်မတော်အပါအဝင်ပါသင့်ပါထိုက်တဲ့အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေလူပုဂ္ဂိုလ်တွေ45ဦးပါဝင်တဲ့ကော်မတီကိုအများဆန္ဒနဲ့အတည်ပြုဖွဲ့စည်းတာဝန်ပေးခဲ့ပါတယ်။ဒီကော်မတီမှာတက်မတော်ကိုစလဲရီပါဝင်တက်ရောက်ခဲ့ပါတယ်။ဆွေးနွေးတာတော့မလုပ်ခဲ့ပါဘူး။ပူပေါင်းကော်မတီရဲ့အစီရင်ခံစာကိုလွှတ်တော်မှာ2019ဇူလိုင်လ15ရက်နေ့မှာတင်သွင်းခဲ့ပါတယ်။တက်မတော်အစုအဖွဲ့ကလှုပ်ထုံလုံနေမမှန်ဘူးလို့ဒါဆိုပြီးတော့အချက်3ချက်နဲ့တင်ပြကန့်ကွက်ခဲ့ပါတယ်။ပြင်းထန်လာတဲ့အချက်တွေတော့မဟုတ်ပါဘူး။လွှတ်တော်ကလက်ခံခဲ့ပါတယ်။2019ဇူလိုင်လ22ရက်နေ့မှာလွှတ်တော်ကိုစလဲတဦးချင်းကသဘောထားဆွေးနွေးဖို့တက်မတ်ဖိတ်ခေါ်ပေးခဲ့ပါတယ်။ဒါကြောင့်ဇူလိုင်လ22ရက်နေ့မှာဆွေးနွေးကြမယ့်အချက်တွေမှာမူတည်ပြီးတော့2008ဖွဲ့စည်းပုံရဲ့အခန်း12ပါလှုပ်ထုံးလုပ်နေအတိုင်းဆက်လုပ်သွားမှာဖြစ်လို့စောင့်ကြည့်ရအောင်ပါပါ။ရှေ့အလားလာကတော့တက်မတော်ကပြုပြင်တင်တာပြုပြင်မှာကိုလက်ခံနေလှုပ်ထုံးလုပ်နေနဲ့ညီပြီးတော့တက်မတော်ရဲ့အခန်းကဏ္ဍကိုထိခိုက်မှုမရှိရင်လက်ခံမဲ့သဘောရှိနေပါတယ်။ NLD အစိုးရကလည်းလိမ္မာပါနတ်စွာစီမံဆောင်ရွက်မှာဖြစ်တယ်လို့ခန့်မှန်းနိုင်တဲ့အတွက်ပြုပြင်လမ်းကြောင်းဖြောင့်ဖြူအောင်မြင်မယ်လို့ယုံကြည်ရကြောင်းပါ။
โอเคနောက်စားတစားကတော့မောင်တုံညဆိုရဲသူရေးသားပေးပို့ထားဖြစ်ပါတယ်ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်အမြင်ပြောရရင်45ဦးကော်မတီကတင်ပြထားတဲ့အတိုင်း2021ကစလို့လွှတ်တော်ထဲမှာတက်မတော်သားခုစလဲ15ရာခိုင်နှုန်းနဲ့နောက်တဖြည်းဖြည်း10ရာခိုင်နှုန်း5ရာခိုင်နှုန်းအထိရှော့ချဖို့တက်မတော်ကလောလောဆယ်ဘယ်လိုမှလက်ခံမဲ့မထင်ပါဘူးဒါကြောင့်ကျွန်တော်တင်ပြချင်တာကဖွဲ့စည်းပုံဥပဒေမှာရွေးချယ်ခံခုစလဲနဲ့ခန့်အပ်သည့်ခုစလဲရောနေတာကိုရွေးချယ်ခံကုသလတွေအားလုံးဖြစ်အောင်တက်မတော်သားကုသလတွေကိုလည်းတက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်ခြင်းမပြုဘဲတက်မတော်သားတွေကမဲပေးသည့်စနစ်နဲ့ပါဝင်ခွင့်ပြုပြီးရာဂိုင်းနှုံးကိုလောလောဆယ်ကာလမှာရှော့ချခြင်းမပြုဘဲနောက်မှရှော့ချဖို့ပါပဲဒီလိုဆောင်ရွက်တာကိုကာကွယ်ဦးစီးချုပ်အနေနဲ့လည်းအာဏာရှင်မှုသူမဟုတ်ဘူးဆိုရင်လက်မခံနိုင်စရာမရှိဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုရင်သူကမခန့်အပ်ပေမဲ့သူပေးစေခြင်းနဲ့သူကိုယ်သာတက်မတော်သားတွေကမဲပေးကြမှာဖြစ်လို့ပါNLD နဲ့တခြားတိုင်းရင်းသားပါတီတွေဘက်ကကြည်ရင်လဲလက်ခံနိုင်တဲ့အချက်တွေရှိနေပါတယ်။ဒါတွေကတော့အခုချိန်မှာလွတ်တော်တက်တန်းတစ်ခုတွင်တမတော်ကာကွယ်ဦးစီးချုပ်ကတမတော်သားကိုစလဲဦးရီအကန့်အသတ်မရှိအကျဉ်အကန့်အသတ်မရှိလဲနေတာတွေလုံးလုံးမရတော့ပါဘူး။တမတော်သားကိုစလဲတွေကိုလည်းတမတော်သားတွေနဲ့သူတို့မိသားစုတွေကမဲပေးကြမှာဖြစ်လို့တမတော်သားတွေနဲ့သူတို့မိသားစုတွေရက်ဖက်ပြည်သူကိုယ်စားလှယ်တွေကိုမဲပေးခွင့်မရှိတော့တဲ့အတွက်မိထီလာလိုတက်အင်အားများတဲ့နေရာတွေမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီလိုတက်ကထောက်ခံတဲ့ပါတီတွေမနိုင်နိုင်တော့ပါဘူးလွတ်တော်ရဲ့ရောက်လာတဲ့တမတော်သားကိုယ်စားလှယ်တွေအမြင့်ကြီးလာရင်85ရာခိုင်နှုန်းကျော်မဲရဖို့အထောက်အကူဖြစ်လာမှာပါဒါကြောင့်လောလောဆယ်ဒီနည်းကိုကျင့်သုံးဆောင်ရွက်သင့်တယ်လို့ယူဆပါကြောင်းတင်ပြလိုက်ရပါတယ်ဗျာ
โอเคสารีมาแล้วดิแชมเปี้ยนชิพที่ตัดทุ้งเจ็ดเนี่ยอ่ะမျိုးမျိုးပေါ်လေဆိုတော့ဒီနေရာမှာဒီ NLD အနေနဲ့อ่ะလွတ်တော်ထဲမှာအဓိကနေရာယူထားရဲဆိုရင်မလဲလက်တလုံးမှာစစ်တပ်ကထောက်ခံမှုမရရင်ဖွဲ့စည်းပုံပြင်ဖို့မှာအဟန့်တားတွေရှိနေတယ်ဆိုတော့ထင်ရှားပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးရေဒီလိုအခြေအနေမျိုးမှာဖြစ်ချင်တာဖြစ်တင်တာဒီဖြစ်နေတာတွေထဲမှာပေါ်လေလက်တွေ့ကြကြအရေးကြီးတဲ့ကိစ္စတွေပြင်နိုင်မှုဆိုရင် NLD အနေနဲ့ဘာကိုဦးစားပေးပြီးစောင့်နေတာလဲမြားရှိမလဲဆရာဦးသိန်းသိန်းဦး
ကျွန်တော်ထင်တာတော့တွတ်ဆုံချင်းလေးတွေကြီးပါရဲ့အတရာတော့ပဲဒီအဖြေတစ်ခုတည်းပဲလွတ်တော်ထဲမှာတယ်မတော်ရဲ့သဘောတူချက်မပါဘဲနဲ့ဘယ်နည်းမှမမရဘူးကျွန်တော်တို့ဥပဒေများဖြစ်ပြီးဒီဥပဒေကြီးရအခန်းစနစ်အရာကျွန်တော်တို့မဲခွန့်ကျုံပါခုနကျွန်တော်ပြောတဲ့အတိုင်းပေါ့ဒါမဖြစ်နိုင်တဲ့အခြေအနေပါအဲ့တော့အဲ့ဒီအနေထားဆိုတကယ်တမ်းကပြင်လုံမဲဗျအဲ့ပြင်လုံလမ်းရကျွန်တော်တို့ပါမှာစစ်စစ်ညီနိုင်တဲ့နည်းနဲ့ပဲကျွန်တော်တို့သိရှိနိုင်တယ်ဆိုတော့အခုကတော့အမျိုးသားလူမျိုးကြီးဖွဲ့ချုပ်ကဒါနိုင်ငံကြီးရနိုင်ငံကြီးပါတီတရားနိုင်ငံကြီးရဒါလက်ဦးမှုယူပြီးတော့လုပ်တာပဲအာဒီမှာဒီကိစ္စုံဆွေးနွေးဖို့တော့ခုကဆိုအကုန်လုံးပါလာပြီဒိုင်းသားဖွဲ့စည်းတွေအကုန်လုံးဒူဒူကြီးတရားလုံးနဲ့ပါလာနေပြီပါလာနေပြီးတော့အဲ့ဒီကတဆင့်တကယ်တော့ပြည်လုံးကြီးလာကံကိုထုတ်နိုင်ပြီးတော့အဲ့ဒီအပေါ်မှာပြည်နိုင်ပြီးတော့ပြည်ထောင်စုသဘောတူစာချုပ်ထုတ်နိုင်တဲ့နီလန်းအားဖြင့်တာဒါပြပယူထားတဲ့ကျွန်တော်တို့ရတယ်ဖြစ်နေပြီအတော်တော်လေးတော့ဘယ်နည်းနဲ့မှဖြစ်နိုင်မှာမဟုတ်
ဘူးโอเคဆရာဦးစီဆိုအောင်မြင်အမြင်ရောခင်ဗျအခုကျွန်တော်တို့ဒီဟိုလက်တွေ့ကြကြပေါ့လေပြည်နိုင်စင်နိုင်မှုဆိုလို့ရှိရင် NLD အနေနဲ့လုံနိုင်တဲ့နီလန်းဘာများရှိမယ်လို့ယူဆလဲ
ကျွန်တော်ကတော့ဒီဆွေးပြက်လာတဲ့အချိန်တုန်းကသူတို့ဟိုချွေးလက်ကြည့်ကြတာလည်းတတိယပြေးလာတဲ့ပုံစံကိုခြေအုပ်တွေပြင်မယ်ဆိုပြီးတော့မှအဲ့တော့ခြေအုပ်တွေပြင်ဖို့ကိစ္စဆိုရလဲအရန်ရွှေ့ရှင်းပါတယ်ဒီ NLD နဲ့တက်မတော်နဲ့သဘောတူရယ်ဆိုရင်ဘာမှမဆိုပြင်လို့ရတယ် အဲ့ဒီရတဲ့ဘောမတူရင်ဒုမုတ်တမတော်ကဘောမတူရင်ဘာမှပြင်လို့မရဘူးဆိုတဲ့ဥစ္စာကလည်းအရန်ယူရှင်းတယ်ဆိုတဲ့ခါကျတော့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မှဟို low energy ဘက်ကလောက်ရမဲ့ကိစ္စကတမတော်နဲ့ညှိနှိုင်းပြီးတော့မှပြင်ပမှာပေါ့နော်ညှိနှိုင်းပြီးတော့မှဥဒေပြန်ဆွဲဖြစ်တော်တဲ့တင်ဆိုတဲ့ဥစ္စာကဒါအရန်ယူရှင်းတယ်ဒီဥစ္စာကို energy ဘက်ကမသိဘူးဟိုဆိုတဲ့ဥစ္စာလည်းမဖြစ်နိုင်ဘူးကျွန်တော်တချို့တော့အမတ်တွေကိုကျွန်တော်မေးကြည့်တယ်ဒီကိစ္စကိုကျွန်တော်တို့ဆွေးနွေးကြလားအတမရောခဲ့မဲ့ပါညာဆိုတော့အဲ့တော့ကျွန်တော်တို့အမတ်တချို့ကရှင်းပြတာရှိတယ်အဲ့ဒီအစိုးရတက်လာကြတုန်းကဒီတမရောခဲ့မဲ့ဆွေးနွေးကြတယ်ချိခဲ့ပါတယ်တဲ့ဒါပေမဲ့နောက်ပိုင်းမှာတမရောကဘာမှအကြောင်းလည်းမပြန်ပြောလည်းမပြောလောကဥပ္ပခါပြသွားတယ်ဆိုတဲ့သဘောမျိုးကိုရှိတယ်လို့ဒါကျွန်တော်ကပြန်ပြီးတော့ကြားရတယ်အဲ့လိုအခြေအနေမျိုးအောက်မှာ energy ဘက်ကအဲ့ဒီနီးရနဲ့လုံးလုံးမဖြစ်နိုင်ဘူးဆိုတဲ့သဘောရောက်သွားတယ်လေတွေ့ပါတယ်အဲ့ဒီခါကျတော့ဘာမှလုပ်လို့မရတော့ဘူးတမလို့လည်းအပြင်မှာကြည့်ပြီးတော့လုပ်ကြရင်ဒါအရင်ယူရှင်းတယ်တပြီလို့ရတဲ့အချက်တွေကိုပြင်လိုက်မယ်ဆိုရင်ဒါကတော့အောင်မြင်သွားမယ်ဆိုတဲ့ကိစ္စပါပဲတစ်ခါကလည်းလုပ်လို့မရဘူးအဲ့တော့နောက်ဆုံးလုပ်လို့ရတဲ့နေရာတော့အစ်တော်တင်ပြီးတော့မှအများကြီးအောင်လုပ်ရတဲ့နည်းကိုပဲကျင့်လို့ရတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြတဲ့ဆရာဦးစီသူတော်မြင့်ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်ရေးသားပြဖို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ